အရင်ပေါ်ပဲပြင်ဆင်မှုတွေကြောင့်ကန့်ကွက်မှုတွေနဲ့ကြုံနေရတဲ့ညဉ့်ဉျေးစွာစီဝေးခြင်းနဲ့ညဉ့်ဉျေးစွာစီတမ်းလှည့်တဲ့ခြင်းဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဥပဒေကြောင်းကိုအမျိုးသားလွတ်တော်ကဒီကနေ့မှအတည်ပြုလိုက်ပါပြီ။ ကန့်ကွက်သူတွေကတော့ခုပြင်ဆင်ဖို့တင်လာတဲ့ဥပဒေချက်ဟာအာဏာပိုင်တွေကယူဆမတူသူတွေကိုအလွယ်တကူဖိနှိပ်ရေးယူလို့ရနိုင်တာကြောင့်ဒီဒီမိုကရေစီနဲ့မကိုက်ညီဘူးလို့ပြောကြပါတယ်။ဒီဥပဒေကိုကန့်ကွက်သူတွေထဲမှာလက်ရှိအာဏာရ NLG
ပါတီဝင်နေလေးပါဝင်ပါတယ်။ဒီကြောင့်ပြေဆုံးကတော့ဗီဒီယိုမြန်မာတဲ့တင်တော့မမေခါကတင်ပေးပို့ထားပါတယ်။ညှိစုစီလိုလူသိများတဲ့ဒီငြိမ်းရမ်းစွာစုဝေးခွင့်နဲ့စစ်တမ်းလှည့်လေခွင့်ကိုပြင်ဆင်တဲ့ဥပဒေချမ်းကိုမြို့သားလွှတ်တော်မှာမလ၅ရက်နေရနေစပြီးအခြေတင်ဆွေးနွေးခဲ့ပြီးနောက် ဒီကနေ့မှာတော့လွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်။နှစ်ရက်ကြာဆွေးနွေးခဲ့တာမှာလက်ရှိအာဏာရပါတီ NLD ကပါတီဝင်တွေလည်းပါဝင်ကန့်ကွက်ခဲ့တာတွေရှိခဲ့ပြီးဒီထက်အရေးကြီးတဲ့ဥပဒေတွေပြင်ဆင်ပြဋ္ဌာန်းဖို့လိုအပ်နေချိန်မှာဦးစားပေးလှုပ်ဆောင်တဲ့ဥပဒေတွေကိုရွေးချယ်လှုပ်ဆောင်ကြဖို့သက္ကိုင်းတိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦ democracy ကို နောက် ကျောင်း ပြန် အောင် လုပ် နေ တဲ့ လူတွေ ကို ကျွန်တော်တို့ က တားဆီး ရင်း နဲ့ ကျွန်တော်တို့ ကိုယ်တိုင်က democracy နောက် ကျောင်း ပြန် အောင် မလုပ် မိ စေဖို့ အရေးကြီးပါတယ် အဲ့တော့ ကျွန်တော်တို့ တကယ် လုပ်ရမှာက 2008 ဖွဲ့စည်းပုံ ပြင်ရေး democracy တိုးချဲ့ရေးတွေ democracy အခြေခံတွေ ကို အုတ်မြစ်ခံရအောင် လုပ် ရေးတွေ ကို ဆောင်ရွက်နေတယ် လို့ ကျွန်တော် အနေနဲ့
ဒီဥပဒေကြမ်းကိုအမျိုးသားလွှတ်တော်ရဲ့ထောက်ဝံ့နည်းနည်းအရောက်၈၀နီးပါးကန့်ကွက်ခဲ့ပေမဲ့ထောက်ခံသူကတရားကျော်ရှိနေတာမို့ဥပဒေဟာအတိဖြစ်ခဲ့တာပါဥပဒေကြမ်းစတင်တင်သွင်းတဲ့အချိန်ကစလို့ဒီမိုကရေစီစံနှုန်းနေတဲ့ကိုင်ကြီးခြင်းမရှိဘူးဆိုပြီးလူအခွင့်အရေးအဖွဲ့အစည်းအသီးသီးကကန့်ကွက်ခဲ့ကြတယ်လို့ဥပဒေကြမ်းကိုစတင်ဆွေးနွေးတဲ့နေ့မှာလေဒီမိုကရေစီနဲ့လူအခ တပြုလိုက်တဲ့ဥပဒေချမ်းအရငိမ့်ချမ်းစွာစုဝေးတာစီတန်းလှည့်လည်တာတွေလုပ်သူတွေကပြုလုပ်မဲ့အစီအစဉ်အသေးစိတ်ခံမှန်းလူဦးရေအပြင်ခံမှန်းကုန်ကြစိတ်နဲ့ကုန်ကြခံမဲ့ပုံကူဖွဲ့စည်းတွေရဲ့နာမည်လိပ်စာအပြည့်အစုံကိုအသိပေးရမှာဖြစ်ပါတယ်ဥပဒေချမ်းမှာဥပဒေပုံမှန်တစ်ခုထပ်တိုးသွားပြီးဆန္ဒပြဖို့သွေးဆောင်ဖျားယောင်းပြီးတိုက်တွန်းတာမျိုးလုပ်သူရှိခဲ့တဲ့ဆိုရင်အဲ့ဒီလူကိုထောင်နဲ့ချနိုင်မဲ့ဥပဒေတစ်ခုထပ်တိုးထားတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးရမှာတမရတာလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒုတိယဗိုလ်မှူးကြီးတင်လင်းဦးကတော့ရက်တူတူနဲ့မြန်မြန်ဆွေးနွေးတာကြောင့်မသင့်တော်တဲ့ဥပဒေနဲ့မညီတဲ့ဥပဒေတစ်ခုဖြစ်တဲ့ဆိုပြီးထောက်ပြပြောဆိုခဲ့တယ်လို့ဒီဥပဒေကျမ်းဟာနိုင်ငံသားအခွင့်အရေးထိပါစေရဲဆိုပြီးကန့်ကွက်ခဲ့တာလည်းရှိပါတယ
်မိမိတို့ရဲ့ဆန္ဒကိုထုတ်ပေါ်ရန်အတွက်ပြုလုပ်တဲ့အခါမှာဥဆောင်သူများရှိကြမိတာဖြစ်ပါတယ်ထိုသူတွေကထိုသူဖြစ်လာအောင်လှုပ်ဆော်ခြင်းတိုက်တွန်းခြင်းနဲ့ဆက်တင်လျောက်ပတ်တဲ့ထောက်ပံ့ခြင်းများလည်းပြုလုပ်ကြမိတာဖြစ်ပါတယ်။ညီညာစွာလှုပ်ဆော်သူများကိုမိသူမဆိုနိုင်ငံတော်လူညုံရေးပြည်ပြန်းစီရန်အားပေးကူညီသူများချားယောင်းသူများဖြင့်တတ်မှတ်ရေးယူရေးကံထမ်းချက်ဟာတရားမျှတမှုမရှိကြောင်းသုံးသပ်ပြုရှိရပါတယ်။ပြည်သူတွေရပိုင်ခွင့်ခွင့်ရေးတွေကိုအကန့်အသတ်လှုပ်တာဟာမိသည့်နည်းနဲ့မှမဖြစ်တတ်ပါဘူး
။ဒီလိုပြင်ဆင်ပြီးတဲ့ဥပဒေကြမ်းကိုပြည်သူ့လွတ်တော်ကိုပေးပို့အောင်မှာဖြစ်ပြီးပြည်သူ့လွတ်တော်နဲ့သဘောထားကွဲလွဲခဲ့ရင်တော့ပြည်ထောင်စုလွတ်တော်မှာဆက်လက်ဆွေးနွေးရမှာဖြစ်ပါတယ်။ဒီဥပဒေကြောင့်ဒီမိုကရေစီစနစ်ကိုထိခိုက်နိုင်တယ်လို့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းကတော့ထောက်ပြပြောဆိုသွားခဲ့ပါတယ်
။ကိုယ့်ရဲ့ဥဆောင်ပါတီရဲ့နိုင်ငံရေးပုံရိပ်ကိုကြာရှင်းစေတဲ့ကိုယ့်ပါတီရဲ့နိုင်ငံရေးချက်တိချက်နဲ့လည်းမဆန့်ကျင်နဲ့ပေါ့နော်။တော်အောင်ဆန်းစစ်တီရဲ့မိန့်ခွန်းတွေနဲ့လည်းဆန့်ကျင်တဲ့ဒီလိုဆုံးဖြတ်ချက်မျိုးကိုအတီးဖြစ်သွားတဲ့ဟာတော့အတူလို့အញ្ញံအော်တယ်။ကိုပြည်သူလူထုအတွက်ကောမြန်မာနိုင်ငံရဲ့ဒီမိုကရေစီနောင်ရေးအတွက်ကောတော်တော်လေးကိုစိုးရိမ်နေတာနော်
။ဒီဥပဒေချမ်းကိုအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒေါက်တာမြတ်ညာနာဆိုကဖေဖော်ဝါရီ19ရက်အမျိုးသားလွတ်တော်အစည်းအဝေးမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရွာအေဂျင်တာယာရေးအတွက်ဆိုတဲ့ခေါင်းစဉ်နဲ့ပြင်ဆင်ဖို့အစိုးတင်သွင်းခဲ့တာဖြစ်ပါတယ်။ဒီဥပဒေဟာအရင်တမရဟောင်းဦးသိန်းစိန်လက်ထက်2011ခုနှစ်တုန်းကရေးဆွဲခဲ့တာဖြစ်ပြီးလူ့အခွင့်အရေးစံချိန်စံညွှန်းတွေနဲ့မကိုက်တာကြောင့်အဲ့ဒီတုန်းကတည်းကဝေဖန်မှုတွေရှိခဲ့ပါတယ်။ဒါကို NLD အစိုးရလက်ထက်2016အောက်တိုဘာမှာပြန်လည်ပြင်ဆင်ရေးဆွဲခဲ့ပြီးတည်ဆဲဥပဒေအနေနဲ့ကျင့်သုံးနေတာနှစ်နှစ်မပြည့်ခင်ဒုတိယအကြိမ်နောက်ပြန်လည်ပြင်ဆင်ဖို့တင်ပြလာခဲ့တာဖြစ်ပါတယ်ရှင်။